ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကြောင်မဲမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းအောင်ကပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနဲ့ကြောင်မဲမြို့နယ်တွေမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကိုရပ်တန့်မှုနဲ့စစ်ပေးဒုက္ခသည်တွေကိုအကူအညီပေးဖို့အစိုးရထံတိုက်တွန်းကြောင်းအရေးကြီးဆိုကိုမနေ့ကပြည်သူ့လွှတ်တော်ကိုတင်သွင်းခဲ့တာဖြစ်ပါတယ်။အဲ့ဒီဆိုကိုတမတော်သားကိုယ်စားလှယ်2ဦးအပါအဝင်ကိုယ်စားလှယ်12ဦးကထောက်ခံဆွေးနွေးခဲ့ပြီးပြည်ထရေးဝန်ကြီးဌာနကာကွယ်ရေးဝန်ကြီးဌာနတမရယုံဝန်ကြီးဌာနနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာခြားတိုင်းဝန်ကြီးဌာနတို့ကစောင့်ရက်ထားတဲ့အခြေအနေတွေကိုလွှတ်တော်မှာရှင်းလင်းတင်ပြခဲ့ပါတယ်။ပါဝင်ဆွေးနွေးခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းစိန်ကတိုင်းဒေသလက်နက်ကိုင်အဖွဲ့အချင်းချင်းနားလည်မှုလွဲမှားပြီးတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ကြောင်းနဲ့လူမျိုးရေးကိုရှေ့တန်းတင်ပြီးထိတ်တန့်ရင်ဆိုင်နေကြတဲ့အတွက်သက်ဆိုင်ရာအဖွဲ့တွေကစိတ်ဆက်ညှိနှိုင်းဖြည့်ရှင်းပေးဖို့ဆွေးနွေးခဲ့ပါတယ်
။ကျွန်တော်တို့တိုင်းနိုင်ငံလုံးပြစ်ခတ်ရက်စင်းမှုမှာအချင်းချင်းတပ်များထိုးစစ်ဆင်မှုကိုရက်ဆိုင်ပြီးတော့မှပါတာရေးအဆောက်အုံစာတင်ကြောင်းများဆေးရုံစေခန်းများလူထုနဲ့ပတ်သက်တဲ့နေရာများမှာစီရေးဆိုင်ရာတပ်စခန်းများချမှတ်ခြင်းမပြုရန်ဆိုတာလည်းပါရှိပြီးဖြစ်ပါတယ်။ပါဝင်လက်မှတ်ရေးထိုးထားခြင်းမရှိတဲ့တိုင်းရင်းသားလက်နက်ကိုင်အချို့နဲ့လက်မှတ်ရေးထိုးထားပြီးဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတို့မိမိတို့နေမြေအတွင်းအချင်းချင်းနားလည်မှုလွဲမှားပြီးလူမျိုးရေးရှေ့တန်းတင်မှုဖြင့်ထိတ်တိုက်ရင်ဆိုင်တိုက်ပွဲများဖြစ်ပွားတဲ့အတွေ့ဒီငိမ့်အေးချနေတဲ့ကျွန်တော်တို့ရှမ်းပြည်နယ်ဒေသအချို့မှာပူလောင်ပြင်းပြတဲ့တင်တ်တန်မိုင်းတန်ရန်တန်တို့နဲ့ဖုံးလွှမ်းပြီးတော့မှပြည်သူများဆင်းရဲဒုက္ခရောက်နေကြရပြီးဖြစ်ပါတယ်
တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့စစ်ပေးဒုက္ခသည်3,400ကျော်ရှိပြီးဒုက္ခသည်စကန်18ခုအထိရှိလာပြီလို့သိရပါတယ်ဒါပြင်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အတွက်ဒုက္ခသည်ဥယျထပ်တိုးလာနိုင်တဲ့အကြောင်းနဲ့ကျန်းမာရေးစောင့်ရှောက်မှုတွေပူပီးလိုအပ်လာမှာဖြစ်တဲ့အကြောင်းလဲလွတ်တော်ကိုယ်စားလှယ်တွေကဆွေးနွေးခဲ့ကြပါတယ်။ပါဝင်ဆွေးနွေးခဲ့တဲ့တမတော်သားကိုယ်စားလှယ်ဒုတိယဗိုလ်မှူးကြီးမောင်မောင်ဦးကတအန်းပလောင်လက်နက်ကိုင်တပ်ဖွဲ့ TNLA အနေနဲ့လက်နက်အပီးပိုင်စုမှုနဲ့ RCSS SSA အနေနဲ့ NCA စာချုပ်မှာပါတဲ့ကျင့်ဝတ်တွေကိုလိုက်နာဖို့လိုအပ်တယ်လို့ဆွေးနွေးခဲ့ပါတယ်
။ဒီလူလူဒုက္ခများကင်းဝေးစေရန် TNLA အဖွဲ့အနေဖြင့်လက်နက်အပီးပိုင်စုလွှတ်ရန်နဲ့ RCSA SSA အဖွဲ့အနေဖြင့် NCA စာချုပ်နဲ့COC ပါကျင့်ဝတ်များအတိုင်းတိကျစွာလိုက်နာလှုပ်ဆောင်သွားရန်အထူးလိုအပ်ပါသည်။၎င်းပြည်ဆင်များနဲ့ပတ်သက်ပြီးတက်မတော်မှလည်းတိုင်းဒေသကြီးပြည်နယ်အဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီကိုကန့်ကွက်အကြောင်းကြားစာပေးပို့ခဲ့ပြီးဖြစ်ပါသည်။တက်မတော်အနေနဲ့နိုင်ငံတော်ရဲ့နယ်နိမိတ်တွင်မိတင်းနေထိုင်ကြတဲ့ပြည်သူလူထုရဲ့လုံခြုံရေးတပ်အုပ်ရင်စည်းစိမ်နဲ့အကျိုးစီးပွားများကိုကာကွယ်စောင့်ကြောက်သွားမှဖြစ်ပြီးတိပါနောက်ဆက်လာမယ့်မြေကြီးအဖွဲ့စည်းမျိုးကိုမဆိုဥပဒေနဲ့ညီထိရောက်စွာဆောင်ရွက်သွားမှဖြစ်ပါသည်။သာမန်ငြိမ်းရရှိဖို့ဆိုတာလွှတ်တော်တက်မတော်နဲ့ပြည်လူလူမှသာဆောင်ရွက်မရပဲကြံရှိတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းများကပါဆောင်ရွက်ရန်လိုအပ်ပါတယ်
။ပါဝင်ဆွေးနွေးသူနောက်တဦးဖြစ်တဲ့ဦးသေးဝင်းအောင်ခေါ်ဦးပြုံးချိုကတိုက်ပွဲဖြစ်ပွားရာဒေသကပြည်သူတွေအတွက်စိတ်ပိုင်းဆိုင်ရာအားပေးဖို့နဲ့ထောက်ပံ့ရေးပစ္စည်းတွေရရှိအောင်ဆောင်ရွက်ပေးနိုင်မယ်ဆိုရင်ပူပြီးလက်တွေ့ကျမှဖြစ်တဲ့အကြောင်းဆွေးနွေးခဲ့ပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေအခန်း၈နိုင်ငံသားများ၏မူလခွင့်ရေးနှင့်တာဝန်များခေါင်းစဉ်အောက်ပါပုံမှန်389ရနိုင်ငံသားတိုင်းသည်ပြည်ထောင်စုစိတ်ဓာတ်ကိုအခြေခံ၍တိုင်းသားလူမျိုးချင်းချင်းစီးလုံးညီညွတ်ရင်းနှင့်ပြည်သူတရက်လုံးစိတ်ဝမ်းမကွဲပြားရသောအတွက်ကြိုးပမ်းအားထုတ်ဆောင်ရွက်ရန်တာဝန်ရှိသည်လို့ပြဋ္ဌာန်းထားတာရှိပါတယ်။နိုင်ငံသားတွေတိုင်းရင်းသားတွေကိုကူစားပြုတဲ့ကျွန်တော်တို့လွှတ်တော်ကြီးကနေပြီးတော့တိုက်ပွဲတွေကြားထဲမှာဒုက္ခရောက်နေတဲ့ဒီကံပြည်သူတွေအတွက်စိတ်ပိုင်းဆိုင်ရာအားပေးခြင်းထောက်ပံ့ရေးအဖွဲ့ပစ္စည်းများလက်ကူစားလုံလောက်စွာရရှိနိုင်ရေးအတွက်ကူစားမှုတွေကိုနီးလန်းရှာဖွေဆောင်ရွက်မယ်ဆိုလို့ရှိရင်အခုအရေးကြီးအဆိုပါလူမှုဒုက္ခများအားအမြန်ဆုံးဖြေရှင်းဆောင်ရွက်ပေးနိုင်ရေးတိုက်တွန်းချက်ကိုပုံမူလက်တွေ့ကျထိရောက်နိုင်မယ်လို့တင်ပြရင်းနဲ့ကျွန်တော်ညွှန်းဆိုချုပ်ပါတယ
်။ RCSS SSA နဲ့ TNLA တပ်ဖွဲ့တွေဟာပြီးခဲ့တဲ့ February 9ရက်နေ့ကစပြီးတိုက်ပွဲဖြစ်ပွားတဲ့နယ်မြေတွေကျပြန့်လာသလိုတိုက်ပွဲတွေလည်းပြင်းထန်လာတာဖြစ်ပါတယ်။တိုက်ပွဲတွေကြောင့်ကြောင်မဲမျိုးပေါ်ထွက်ပြေးလာတဲ့စစ်ပေးဒုက္ခသည်တွေကိုဘိုးဘွားရိတ်သားနဲ့ဖုန်ကြီးကျောင်းတွေမှာနေရာချတာပေးထားတာဖြစ်ပါတယ်။ကာကွယ်ဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်မြင့်နွယ်ကရှင်းလင်းတင်ပြရမှာတော့တိုက်ပွဲဖြစ်ပွားနေတဲ့ RCSS SSA နဲ့ TNLA တပ်ဖွဲ့တွေထံကိုသတိပေးစာပေးပို့ထားတယ်လို့ပြောခဲ့ပါတယ်
။ကြောင်မဲမျိုးနယ်တော့ဆန်ကြီးဝါနီတဝိုက်တွင် TNLA တောင်းကျွမ်းသူအဖွဲ့နဲ့ SSA ရွှေဆွေအဖွဲ့တို့ဟာ2016ခုနှစ်ဖေဖော်ဝါရီလ9ရက်နေ့မှာစတင်၍တိုက်ပွဲများဖြစ်ပွားခဲ့ကြောင်း TNA တောင်းကျွမ်းသူအဖွဲ့များပြန်လည်ထွက်ခွာစဉ်တော့ဆန်ရွာမှကြွေအဆွန်ရှိနေလေးလုံးအားမိရှို့ဖျက်ဆီးသွားခဲ့ကြောင်း၎င်းပြင်ဖေဖော်ဝါရီလ9ရက်နေ့တွင် TNA တောင်းကျွမ်းသူအဖွဲ့သည်တော့ Tosan Zegunji Washi, Dedagan Chao Unin, Hono Jinapa, Pansi Kodon Wajang, Tishiavare. Then I can dine the opposition, Ochene, Gongong by Miale, a Jinji, Swinney, Nidani Jajang, Tishiavare, Tamron Nepian. Then I can dine the opposition, Pishin de Mubo, Pile Zeye, Seshizwa, a chain you song Bini Dole, Mabile Dipian, Kuya Bandrema, a Bianlan, Jiwa Lugine, Bada Ye Possi Miaguba.
ဖန်စီတက်ပြတ်မှုများရှိလာသဖြင့်ဖေဖော်ဝါရီလ10ရက်မှစ၍ယခုဖြစ်စဉ်ဖြစ်ပွားလျက်ရှိတဲ့ကြောင်မွေးမြို့နယ်တွင်RCSSတို့သတိပေးကန့်ကွက်၍နယ်မြေတွင်းမှပြန်ထွက်စေခြင်းတရားလေးအဖွဲ့အားကြိုးရင်သတိပေး၍နယ်မြေရှင်းလင်းခြင်းများစောင့်လျက်ရှိနေပါကြောင်းရှင်းလင်းတင်ပြပါရစေ။တမရယုံဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မင်းကတရားအလေးအဖွဲ့ဟာNCA မှလက်မှတ်မထိုးထားတဲ့အတွက်အစိုးရ
ကျန်းစီများကိုပြည်တော်စုဆင့်ပြည်နယ်ဆင့်ဒေသဆင့်ဟူ၍စတင်ဖွဲ့စည်းလျက်ရှိပြီးပဋိပက္ခများကိုလျှော့ချနိုင်ခဲ့ပြီဖြစ်ပါတယ်။ရှမ်းပြည်နယ်ပြန်လည်ထူထောင်ရေးကောင်စီ RCSSD NCA စာချုပ်လက်မှတ်ရေးထိုးထားပြီးရတားများနဲ့ဆက်ဆံရာတွင်စာချုပ်ပါစီကံကျက်များအားလိုက်နာရန်ဂျီအမ်စီမှတဆင့်တိုက်တွန်းဆောင်ရွက်လျက်ရှိပါတယ်။တောင်မျိုးသားလူမျိုးရေးတပ်မတော်တီအန်အယ်ဒီပြည်နယ်ဆင့်စာချုပ်နှင့်
RCSS
SSA နဲ့ TNLA တပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားရာဒေသတဝိုက်မှာလူဦးရေ8000ကျော်နေထိုင်ပြီးတော့ ဖန်စီတပ်ဖြတ်ခံရတဲ့ဒေသခံ9ဦးရှိပြီးစာတင်ကြောင်းပေါင်း30ကျော်ပိတ်ထားရတယ်လို့သိရပါတယ်။ထွက်ပြေးတင်းလျှောက်နေရတဲ့စစ်ဘေးဒုက္ခသည်တွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတိုင်းဝန်ကြီးဌာနအစိုးရဌာနဆိုင်ရာအသီးသီးနဲ့အလှူရှင်တွေကငွေကြေးသိန်းပေါင်း1000ကျော်ဖို့ထောက်ပံ့ထားတယ်လို့ပြည်ထောင်စုဝန်ကြီးဗိုလ်ချုပ်အောင်ဆိုးကလွှတ်တော်မှာတင်ပြခဲ့ပါတယ လိုက်ပါတယ်ခင်ဗျာ။